ဝိစေမှခိုးရောင်းဝယ်မှုတန်တရားအတွက်တနင်္လာနေ့တရားရုံးချိန်မှာရဲတွေကိုပြစ်ခတ်တက်ခိုက်ပြီးခက်ပြစ်လွတ်မြောက်သွားတဲ့တရားခဏဦးဖြစ်သူအမေရိကန်နိုင်ငံသားတူနဲ့သူ့ရဲ့ထိုင်းဇနီးတွေကိုဗုဒ္ဓဟူးနေ့ကပြန်လည်ဖမ်းဆီးရမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းပတ္တယာမြို့မှာတနင်္လာနေ့ကရုံးထုတ်ချိန်မှာအကူအညီပေးသူနောက်ကျောက်နဲ့အကူအညီနဲ့ပိတ်ကပ်ကမ်းနဲ့ထွက်ပြေးသွားတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကတော့ကမ္ဘောဒီးယားနယ်စပ်သားကစေကီယိုခရိုင်မှာသူတို့ကိုခြေရခံမိတာဖြစ်ပြီးရဲတွေဝိုင်းနေချိန်မှာအမျိုးသားကသူ့ဇနီးဖြစ်သူကိုဒဇာကန်လှုပ်ထားပေမဲ့ရဲရင်အနာကပ်လာချိန်မှာတော့ပထမသူ့ဇနီးကိုတနက်နဲ့ပစ်ခတ်ပြီးသူ့ကိုသူလည်းပစ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတူက AFP ဌာနကပြောပါတယ်သူဒဏ်ရာကပြင်းထန်ပေမဲ့ဇနီးဖြစ်သူအခြေအနေကတိတ်မဆိုးဘူးလို့လည်းပြောပါတယ်သူတို့တောင်းကိုတေးတန်းဆင်ရင်ခွင့်ရှိရမွေးဆင်မှန်ခိုးရောင်းဝယ်မှုနဲ့ဖမ်းဆီးရဖြစ်ပေမဲ့ထိုင်းနိုင်ငံမှာတော့တေးတန်းဆင်တာဒါတိတ်ရှားပါတယ်သူတို့ထွက်ပြေးနိုင်အောင်အကူအညီပေးခဲ့သူကိုလည်းနောက်တနေ့မှာပဲဖမ်းဆီးရမယ်လို့ရဲကပြောပါတယ်ထိုင်းမြန်မာလောက်သုံးနိုင်ငံကြားရွှေတိကန်နယ်မြေကနေမွေးဆင်အများပြားထုတ်လုပ်နေပြီးတော့ထိုင်းနိုင်ငံကတော့မွေးဆင်ထုတ်လုပ်မှုနဲ့ရောင်းဝယ်မှုမှာတဆင့်ကန်ဒေတာဖြစ်နာမည်ကြီးပါတယ်